မြန်မာနိုင်ငံကအဓိကပါတီကြီးတွေနဲ့ပူးပေါင်းဆောင်ရွက်မှုကိုတရုတ်ကွန်မြူနီပါတီအနေနဲ့တံပိုးထားတယ်လို့ပါတီထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍဟာပိုးပြီးတော့အရေးပါလာတယ်လို့လည်းဆိုပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်
။တရုတ်ကွန်မြူနီပါတီအနေနဲ့မြန်မာနိုင်ငံကအဓိကနိုင်ငံရေးပါတီကြီးတွေနဲ့ပူးပေါင်းဆောင်ရွက်ရေးကိုအရေးကြီးတဲ့ကိစ္စတရားဖြစ်သတ်မှတ်ထားတယ်လို့ပါတီအကြီးအကဲတာဝန်ရှိသူတို့ကစနေနေ့မှာပြောတာပါကျင်းပစေ19ချိန်မြောက်တရုတ်ကွန်မြူနီပါတီ CPC ညီလာခံပြင်ပမှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတစ်ခုတွင် CPC ဗဟိုကော်မတီနိုင်ငံတကာရေးရာဌာနဒုတိယဝန်ကြီးကောင်ယီကျောင်းကအဲ့လိုပြောသွားတာပ
ါ中缅呢是友好邻邦啊两国之间的包括友谊啊可以说是源远流长啊而且根基很深厚我们
တရုတ်နဲ့မြန်မာနိုင်ငံဟာချစ်ချင်ရင်းနှီးတဲ့အင်းကြီးနိုင်ငံတွေဖြစ်ကြပြီးကာလရှည်ကြာအမြင့်တွေခိုင်မာနေတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးရှိကြတဲ့နိုင်ငံတွေပါဒီဆက်ဆံရေးပုံမှန်ခိုင်မာစေဖို့နဲ့ပါတီအချင်းချင်းအပြန်အလှန်ဆက်ဆံရေးအပါအဝင်နိလန်အမျိုးမျိုးကနေတဆင်းကဏ္ဍအသီးသီးမှာနှစ်နိုင်ငံဆက်ဆံရေးပိုပြီးတိုးတက်လာဖို့မြန်မာနိုင်ငံနဲ့လက်တွဲလှုပ်ဆောင်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်တရုတ်ကွန်မြူနီပါတီဟာဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေတည်ထောင်ခဲ့တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့2010ခုနှစ်ကတည်းကဆက်ဆံရေးရှိထားခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်2015ခုနှစ်ဇွန်လမှာတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးနောက်ပိုင်းမှာတော့ NLD ပါတီနဲ့ဆက်ဆံရေးအပြန်အလှန်ရှိလာခဲ့ပြီးမြမအပြောင်းလဲမှာနိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍကိုတရုတ်ကအလေးထားလာတယ်ဆိုတာကောင်ယီကျောင်းပြောသွားတာကကြားနေပါတယ
်2011年缅甸的政治转型进程以来啊政党在缅甸的政治生活当中的这个作用
ဒီကံကစပြင်းမှာမြန်မာနိုင်ငံအသွင်ပြောင်းမှုဖြစ်လာခြင်းတွေကမြန်မာနိုင်ငံရေးဖြစ်စဉ်မှာနိုင်ငံရေးပါတီရဲ့အခန့်ကဏ္ဍအကြီးအကျယ်ပြောင်းလဲလာပြီးအရင်ကတည်းကပို့ပြီးတော့အရေးပါလာပါတယ်ဒီအချိန်တွေမှာ CPC နဲ့မြန်မာနိုင်ငံကအဓိကပါတီတွေကြားမှာချစ်ကြည်ရင်းနှီးတဲ့အပြန်အလှန်ဖလှယ်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုတည်ဆောက်ခဲ့သလိုဆက်လက်ထိန်းသိမ်းထားပြီးတော့တိုးတက်အောင်လုပ်ခဲ့ပါတယ
်မြန်မာအင်းကြီးချင်းနိုင်ငံကြီးတွေထဲမှာတရုတ်နိုင်ငံကအခုလိုမြန်မာနိုင်ငံရေးပါတီတွေနဲ့ထိတွေ့ဆက်ဆံတာတွေလုပ်နေပေမဲ့လည်းအိန္ဒိယနိုင်ငံကတော့အဲဒီလိုထိတွေ့ဆက်ဆံတာမျိုးမရှိတလို့ပါပဲ။တခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးမရှိုံတော့မက NLD လိုအာဏာရပါတီနဲ့တောင်မှပါတီချင်းထိတွေ့ဆက်ဆံတာမျိုးတရုတ်နိုင်ငံလိုရှိမနေသေးပါဘူး။အိန္ဒိယမှာကလက်ရှိတက်နေတဲ့အစိုးရကချမှတ်တဲ့မူဝါဒနောက်ကိုပဲလိုက်ပြီးလုပ်ကြတာများတယ်လို့အိန္ဒိယမှာနှစ်တော်ကြာထိစိုက်ပြီးမြမဒီမိုကရေစီရေးလှုပ်ဆောင်ခဲ့သူလက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဒေါက်တာတင်းဆွေကပြောပါတယ်။
တဲ့နေတဲ့အစိုးရကလည်း1993လောက်ကစပြီးတော့သူတို့အခေါ်ပေါ့နော်လက်တွေ့ကြတဲ့ဆက်ဆံမှုဆိုတဲ့အသုံးအနှုန်းမျိုးနဲ့အဲသူ့နိုင်ငံရဲ့အကျိုးစီးပွားရလက်တွေ့ကြတဲ့ဆက်ဆံမှုကြီးပြောင်းမယ်ဆိုပြီးတော့တဲ့နေတဲ့စေစိုးရနဲ့အင်တာမာဘလူးဘလဲလုပ်ပြီးဆက်ဆံလာခဲ့တယ်။အဲဒီဆက်ဆံရေးကိုပဲဂျန်နဲ့အဖွဲ့အစည်းတွေကဟိုတော်တော်များများပေါ့အကုန်တော့မဟုတ်ပါဘူးနိုင်ငံရေးပါတီတွေရောပညာရှင်တွေရောမီဒီယာရောကအတမှန်နယ်လို့သူလိုက်ခဲ့ရတယ်။ဒါကြောင့်ဟိုအဓိကအထင်ကြီးက NLD ကိုတောင်းမှသူကအလေးပြုသူလောက်တာတော်တော်နေခဲ့တော့သူရဲ့စဉ်းစားချက်ကတရုတ်နိုင်ငံကနိုင်ငံရေးခေါင်းဆောင်နေတဲ့စဉ်းစားချက်နဲ့မတူတဲ့လမ်းကြောင်းပဲရှိနေတယ်ရှိခဲ့တယ်လို့ပြောရမှာပေါ့ခင
်ဗျ။မြန်မာနိုင်ငံမှာစစ်အစိုးရဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေတုန်းကတော့တရုတ်ကွန်မြူနီပါတီဟာမြန်မာစစ်အစိုးရနဲ့ပဲအဆက်ဆံရှိခဲ့ပြီး NLD ပါတီအပါအဝင်ဒီမိုကရေစီရေလှုပ်ရှားတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့လူသိရှင်ကြားထိတွေ့ဆက်ဆံတာမျိုးမရှိခဲ့ဘူးလို့ပြောရမှာပါ2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရပြီး2016ခုနှစ်မှာအစိုးရအသစ်ဖွဲ့အုပ်ချုပ်လာတဲ့နောက်ပိုင်းပြည်ကွန်မြူနီပါတီဟာ NLD ပါတီအပါအဝင်တခြားနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူပြီးထိတွေ့ဆက်ဆံလာနေတာပဲဖြစ်ပါတယ်ခင်ဗျာ